IS Islamic State တို့အဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကိုတုတ်တင်တပ်ဖြတ်မဲ့အစီအစဉ်ပြတ်သွားအောင်ရေးသားဖော်ပြခဲ့တယ်ဆိုပြီး The New York Times သတင်းစာကိုတမရဒေါ်နယ်ထရမ့်ကသတင်းနေ့မှာ Twitter လူမှုကွန်ရက်ကတစ်ဆင့်ဝေဖန်လိုက်ပါတယ်။ဘဂဒါဒီကိုလုတ်ကြမဲ့အစီအစဉ်ပြတ်သွားအောင် New York Times သတင်းစာကဘလို့ရေးသားလိုက်တယ်ဆိုတာနဲ့ပတ်သက်လို့တော့တမရထရမ့်ကရှင်းလင်းပြောကြားထားခြင်းမရှိပါဘူး။ဒါပေမဲ့သတင်းပေါက်ကြားမှုတွေရှိခဲ့ကြောင်းFox သတင်းဌာနရဲ့အတန်းလို့အစီအစဉ်တစ်ခုမှပြောကြားပြီးမိနစ်ပိုင်းအတွင်းမှာတမရထရမ့်ကအဲ့လို Twitter ကနေရေးသားလိုက်တာဖြစ်ပါတယ်။ဒီတော့အတွင်းတမရထရမ့်ရဲ့ Twitter မှာရေးသားမှုနဲ့ပတ်သက်လို့အသေးစိတ်ရှင်းလင်းချက်ပေးဖို့တမရအင်ဂျီတော်ကိုသူတို့အနေနဲ့တောင်းဆိုထားကြောင်း Washington ချစ်ဆက် Political သတင်းဌာနကို New York Times သတင်းစာရဲ့ပြောခွင့်ရကထုတ်ပြန်ချက်ပေးပို့ခဲ့တယ်လို့ဆိုပါတယ်။တမရထရမ့်ကဘယ်သတင်းကိုရည်ညွှန်းပြောဆိုရဲဆိုတာတိတိကျကျမသိရသေးပါဘူး။ဒါပေမဲ့ဘက်ဂါဒီဟာအသက်ရှင်လျက်ရှိနေတဲ့ကြောင်းကာကွယ်ရေးဝန်ကြီး James Mattis ကသတင်းနောက်တွေကိုပြောကြားခဲ့တယ်လို့ New York Times သတင်းစာမှာတောက်ကြမိကဖော်ပြထားပါတယ်။2014ခုနှစ်ကမိုဆူးမြို့မှာနောက်ဆုံးတွေ့ရပြီးတဲ့နောက်အများမြင်ကွင်းကနေကြောက်ွက်နေတဲ့ဘက်ဂါဒီအတွက်အမေရိကန်ကစုငွေ $25,000 ထုတ်ထားတာဖြစ်ပါတယ်။